စစ်တပ်အာဏာသိမ်းတာ၃လနီးပါးရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာမျိုးကြီးတွေကဆင်းရဲသားရက်ကွက်နေလူလူနဲ့မကြသေးခင်ကမှအိုးရင်ရွှေ့ပြောင်းခဲ့ရသူတွေအပါအဝင်ဒုက္ခရောက်နေသူ2တန်းလောက်တဲ့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကအစီအစဉ်သစ်တစ်ခုကိုစလှုပ်ဆောင်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောပါတယ
် The World Food Program today said it will launch a new operation to reach up to 2 million vulnerable people in poor townships in the country's main cities and other areas
မြို့ကြီးတွေကဆင်းရဲတဲ့မြို့နယ်တွေနဲ့တခြားဒေသတွေမှာရှိတဲ့မကြသေးခင်ကမှနေအိမ်တွေကနေထွက်ပြေးရသူတွေလို့အကာအကွယ်ပေးဖို့လိုအပ်နေသူပေါင်း2တန်းလောက်ကိုအကူအညီပေးဖို့ WFP ကစလုပ်နေပြီလို့အတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကချက်တဲ့ပြည်နယ်မှာပြောပါတယ်မြန်မာနိုင်ငံမှာဆင်းရဲနေတဲ့သူတွေအတွက် COVID-19 ကာယရောဂါရောလက်ရှိနိုင်ငံရေးပြဿနာပါပေါင်းပြီး၃မျိုးစလုံးရဲ့ရိုက်ခတ်မှုဒဏ်ခံနေရတာကြောင့်ငတ်မောက်ခေါင်းမမဲ့ဘေးနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။ဒါအပြင်လာမယ့်6လအတွင်းလူပေါင်း3သန်းခွဲလောက်အငတ်ဘေးစိုက်နိုင်ခြင်းရှိတယ်လို့လည်း WFP ကခန့်မှန်းပါတယ်။လက်ရှိမှာမြန်မာနိုင်ငံတွင်အခြေအနေတွေမတည်မငြိမ်ဖြစ်နေပေမဲ့နိုင်ငံတွင်းကရေရှည်ပြည်ရင်းစစ်ဒဏ်ခံနေရသူတွေနဲ့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေရသူတွေအတွက် WFP ရဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်ပြီးပေးသွားနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ချင်းပြည်နယ်တောင်ပိုင်း၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့မြောက်ပိုင်းရှမ်းပြည်နယ်တွေမှာဒေသခံ3သိန်းခွဲကျော်ကို WFP ကမတ်လထဲမှာအကူအညီတွေပေးနိုင်ခဲ့တယ်လို့လာမယ့်လတွေအတွင်းမှာလည်း3ဆလောက်တိုးပြီးလူပေါင်း 1.3 သန်းကနေ 3.3 သန်းလောက်ထိအကူအညီတွေပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒီလိုပေးနိုင်ဖို့ WFP အတွက်ရန်ပုံငွေဒေါ်လာ106သန်းလောက်အရေးတကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။